ရခိုင်မြောက်ပိုင်းကျန်းဖက်တိုက်ခိုက်မှုတွေတွင်နေမြေရှင်းလင်းမှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကတိမ်းဆောင်သွားကြတဲ့ရိုဟင်ဂျာဒုက္ခသည်တွေပါပါဝင်တဲ့တင်းချီတဲ့ဒုက္ခသည်တွေနေရာရင်းပြန်လာနိုင်ရေးနဲ့ဒုက္ခသည်တွေပြန်လည်နေရာချထားရေးကိစ္စတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံနိုင်ငံသားရေးဝန်ကြီးအဘူအာဆန်မိုဟာမက်အလီကိုရိုင်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာမြန်မာနိုင်ငံကိုလာရောက်ပြီးတော့အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တယ်လို့ရခိုင်ပြည်နယ်ကိုလည်းတွားရောက်လေ့လာခဲ့ကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံနိုင်ငံသားရေးဝန်ကြီးဟာရခိုင်ပြည်နယ်အတွင်းလူမျိုးရေးဘာသာရေးအသွင်ဆောင်အကြမ်းဖက်မှုတွေဖြစ်ခဲ့တဲ့အတွက်ဖြစ်ပေါ်နေတဲ့ပြဿနာတွေငြိမ်းချမ်းပြေလည်သွားနိုင်စေရေးနောက်ဘာသာမတူလူမျိုးကွဲတွေကြားရေချင်းငြိမ်းချမ်းစွာအတူရှင်တဝဲနေထိုင်နိုင်ရေးအတွက်ဝိုင်းဝန်းကူညီပေးကြဖို့ဘာသာပေါင်းစုံချစ်ကြည်အဖွဲ့မြန်မာနိုင်ငံကိုတိုက်တွန်းပြောဆိုခဲ့တယ်လို့တွဲဆောင်ပွဲကိုကိုယ်တိုင်တက်ရောက်ခဲ့တဲ့ဘာသာပေါင်းစုံချစ်ကြည်ညီညွတ်ရေးအဖွဲ့ရဲ့အလုံးမှုဆောင်အဖွဲ့ဝင်ဥရာကူးနေမြင့်က VOA မြန်မာပိုင်းကိုပြောပါတယ
်အဓိကတော့စီစဉ်ပြတာကဘူးကဟောဘကခရီးရူစားလေသူတို့မှရှိနေတဲ့အနေအထားအချင်းချင်းကိုပြောကြတယ်။အဲ့ဒီပြည်သူ့ဘက်ကကိုလို့တွေဘာပြောလဲဆိုတော့သူကလေးချိန်မှာဆက်ပြီးတော့ကိုလို့တွေဘာသာချင်းချင်းအဲ့မှာဒီပြည်သူကိုကိုရည်စံဖြစ်ဖြစ်နေအောင်ဒီမှာဆက်ပြီးနဲ့ဒီချိန်ရယ်စနေနေ့ဖြစ်အောင်ကိုလို့တွေဘာသာပေါင်းစုံမှရှိတဲ့ဘာလိုက်ကောင်းဆောင်တွေအနေနဲ့ပြီးတော့လုပ်ပေးဖို့သူကကိုလို့ request လုပ်လာတယ်ပေါ့နော်။အဲ့ဒါနဲ့ပတ်သက်ပြီးလုပ်ပေးဖို့ကိုကြီးပေးဖို့ပြောတယ်။ကိုလို့ကလည်းပြောကြတာကဘာသာပေါင်းစုံရဲ့အဓိကရည်ရွယ်ချက်ကရတာတွေလုပ်ဖို့ရှိတယ်ဆိုတာဟာဒီတို့ရဲ့ကိုယ်ရည်ရွယ်ချက်တွေပြောကြတယ်တို့ဒါတွေဆက်လုပ်ဖို့ရှိတယ်ဆိုတာတွေပြောကြတယ်တို့ဒီအဲ့ဒီအပြင်ကိုတို့ကလည်းဘာသာရောက်ပဲပြောခဲ့တယ်ဆိုတော့ကိုတို့ဒီဘက်မှာလည်းတို့တွေနေရချောင်းတွေအတွက်ဒီရဖြူကြီးတွေကြံလာလို့ရအောင်အားလုံးစူးစမ်းပြီးလုပ်ကြတယ်ပေါ့နော်အဲ့ဒါကြောင့်ဟိုဘက်ကအနေနဲ့ကြံပြီးတော့ပြန်ဝင်လာလို့ရအောင်လုပ်ပေးဖို့ကိုတို့ကလည်း request ပြန်လုပ်တာပေါ့နော်အဲ့လိုအလောက်ကြီးပဲပြောပြရင်အပြင်ကိုတို့ကဒီခေတ်ရဲ့အကြောင်းကိုယ်ရင်းဒီကော်ပိုရိတ်ကြီးအဲ့မှာခါရတဲ့ကိစ္စကြီးကိုရင်းဒီကော်ပိုရိတ်ကြီးနဲ့ပတ်သက်ပြီးတော့ဟိုအရန်ဒုက္ခရောက်ကြတယ်အဲ့ချိန်ကြီးကဒုက္ခရောက်တာအခုချိန်ကြီးကိုဒုက္ခရောက်တာသူ့ပြည်သားစုတွေပြည်သားစုတွေ၅ရောက်ပြီ၄ရောက်ပြီတဲ့ရောက်ပြီတချို့ဆို23ရောက်လို့ပြောတာရှိတယ်အဲ့ဒါတွေကိုပြောကြတယ်ကိုက
ဗုဒ္ဓဘာသာဝင်တွေအပါအဝင်ကိုးကွယ်ယုံကြည်ရာမတူညီကွဲပြားတဲ့ဘာသာတွေကြားအတူရှင်တွဲနေထိုင်မှုတွေကိုလေ့လာနိုင်မှုဘာသာပေါင်းစုံချစ်ကြည်အဖွဲ့တွေကိုဘင်္ဂလားဒေ့ရှ်နိုင်ငံကိုလာရောက်ဖို့ကိုလည်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဘက်ကဖိတ်ခေါ်ခဲ့တဲ့အကြောင်းဥရာကူနေမြင့်ကပြောပြပါရစေ။ဆန
်ဆောင်နေတဲ့ပုံစံကိုလည်းသူတို့ဘက်ကသဘောထားလေတော်ပြည်ပြည်နဲ့ဖြစ်နေတဲ့သူတွေကလည်းရှိတယ်။ကိုတို့ဒီဘက်ကဘာသာပေါင်းစုအစုကလည်းပြည်ပြည်နဲ့လေးဖြစ်နေတဲ့သူတွေကသဘောထားရှိတယ်။နောက်ဆက်တလို့ကတော့အနည်းအနည်းတော့ကြည့်ရဆိုရင်တော့အဆင်ပြေတယ်ပေါ့နော်။ဒါဆိုကိုယ်တိုင်ကလည်းကိုတို့အဖက်တီကိုကိုဘာသာပေါင်းစုအဖက်တီကိုကိုဘက်မှာလာပြီးတော့လေ့လာဖို့ကိုတို့ဖိတ်ဖို့သူကလည်းပြောတယ်ကိုတို့ဖိတ်ကုန်ပြီပေါ့နော်။ဖိတ်တော့ညနေလာခဲ့ပါဘူး။ဒါပြီးတော့သူတို့ရှိမှရှိတဲ့ဟိုမှာရှိတဲ့ဟိန္ဒူတွေဗုဒ္ဓဘာသာတွေခရစ်ယာန်တွေဘလို့သူတို့ရှိမှနေထိုင်နေကြတယ်ဆိုတော့လာပြီးလေ့လာပါ။အဲ့ဒီပြေဟိုမှာဆိုရင်ရခိုင်ဗုဒ္ဓဘာသာတွေရှိတယ်သူတို့တွေဆိုရင်အခုတိရှိနေလို့ဒါအဲ့မှာမြင်းမြဲနဲ့နေကြတယ်။အဲ့ဒါတွေလာရှိရလာလေ့လာဆိုသေးလာဖို့ပဲကိုတို့သူကဖိတ်ကြားလာတယ်ပေါ့နော်။သူခေါ်မယ်ပေါ့အလုပ်လာတော့။
ဒါအပြင်ရခိုင်ပြည်နယ်အတွင်းနေရက်စွန့်ခွာပြန်လာကြသူတွေဒုက္ခသည်တွေရဲ့လူနေမှုဘဝပြန်လည်ထူထောင်ရေးငြိမ်းချမ်းစွာအတူရှင်တွဲနေနိုင်ရေးနဲ့ရေရှည်ဘဝအာမခံချက်ရရှိရေးအပါအဝင်စိတ်ချရတဲ့လုံခြုံရေးအာမခံချက်တွေရရှိနိုင်အောင်ကိစ္စတွေမှာအားလုံးကဝိုင်းဝန်းပူးပေါင်းကူညီပေးဖို့အပြန်အလှန်တွေ့ဆုံဆွေးနွေးခဲ့ကြတဲ့အကြောင်းမြန်မာနိုင်ငံလုံးဆိုင်ရာဟိန္ဒူဘာသာရေးအဖွဲ့ချုပ်ရခိုင်ပြည်နယ်အတွင်းဟိန္ဒူကူညီထောက်ပံ့ရေးအဖွဲ့ရဲ့ဦးဆောင်တာဝန်ခံလည်းဖြစ်တဲ့ဦးရာကူနေမြင့်ကပြောပြပါဗျာ။ဒီက
တော့တော့ရင်ချိန်ဒီမှာတော့ဟိုသူတို့အတွက်အရေးကြီးတာကတော့သူတို့ရဲ့ဒီစောင့်ဝင်နေကျမရေးနေနေထိုင်ရေးအတွက်ကတော့အကြီးကသူတို့တွေလောလောဆယ်မှာဟိုတာဝန်လုပ်ပေးနေရတဲ့အခြေအနေရှိနေပေါ့အဲ့တော့အဲ့ဒီအခြေအနေလေးပုံမှန်လေးလေပတ်ပြီးဆိုမှသူတို့ရဲ့ပြန်လေထူထောင်ဘဝပြန်လေထူထောင်ရေး rehabilitation ကိုသူတို့အတွက်ကတော့ပြန်ပြီးတော့လုပ်ရမယ်ဆိုတဲ့အနေအားပေါ့နော်လောလောဆယ်မှာတော့သူတို့စောင့်ဝင်နေရေးကျမရေးဟိုသူတို့ရဲ့အကြီးကနေထိုင်ဖို့အတွက်နေရာလေးတော့မပြီးသေးဘူးလေအဲ့ဒါလေးလုပ်နေရတာအဲ့ဒီလေးကိုကျော်လွှားနိုင်မှသာလေသူတို့ရဲ့ပြန်လေထူထောင်ရေးသူတို့ရဲ့စိတ်ပြတ်ရေးရပါများအဲ့ဒါကိုပြန်လုပ်ရမယ့်ကိစ္စတွေကအများကြီးကျန်နေတာ
လွန်ခဲ့တဲ့တနှစ်ရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပြီးကစားတော့ကလည်းဘာသာပေါင်းစုံချစ်ကြည်အဖွဲ့ဘက်ကတွားရောက်ချိန်တုန်းကတော့ဒေသခံတွေလမ်းမတွေပေါ်ထွက်ပြီးကန့်ကွက်ဆန္ဒပြမှုတွေကြုံခဲ့ရပါတယ်။ဒါပေမဲ့လည်းဘာသာပေါင်းစုံချစ်ကြည်ညီညွတ်ရေးအဖွဲ့အနေနဲ့ဒေသခံတွေကြားရရှိအတူရှင်တွဲနေနိုင်ရေးပြည်내ထူထောင်ရေးလုပ်ငန်းတွေကိုပူးပေါင်းဆောင်ရွက်သွားကြဖို့စီစဉ်ထားတယ်လို့ပြောပြပါတယ်။အခုလက်ရှိအချိန်ဒီမှာတော့မြန်မာအစိုးရဘက်ကမွတ်စလင်ဒုက္ခသည်တွေလို့တုံ့နှုံပြီးရိုဟင်ဂျာလိုနိုင်ငံတကာကခေါ်ဝေါ်တဲ့တိမ့်ချီတဲ့ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေနေရရင်ပြန်လာရေးဘင်္ဂလားဒေ့ရှ်အစိုးရမြန်မာအစိုးရနဲ့ကုလအဖွဲ့တို့ပူးပေါင်းဆောင်ရွက်နေကြဆဲဖြစ်ပါတယ်ရှင်။